Ukraine နိုင်ငံအတွင်းဖြစ်ပေါ်နေတဲ့နိုင်ငံရေးနဲ့စီးပွားရေးမတည်မငြိမ်မှုတွေကြောင့်အစိုးရအနေနဲ့ဘဏ္ဍာငွေကြေးအခက်အခဲနဲ့ရင်ဆိုင်နေရတဲ့အချိန်မှာပဲအနာဂတ်ဓာတ်ငွေဝယ်ယူမှုတွေအတွက်ငွေကြိုပေးရမယ်လို့ရုရှားနိုင်ငံကအမိန့်ထုတ်လိုက်ပါတယ်။ရုရှားနိုင်ငံဟာယူကရိန်းနိုင်ငံဟာရုရှားထံကနေဓာတ်ငွေတွေကိုမိခိုအားထားနေရတာဖြစ်ပါတယ်။ယူကရိန်းနိုင်ငံအနေနဲ့ဗိုလ်ထုံးတွေနောက်ဆုံးထားပေးရမယ်အမေရိကန်ဒေါ်လာ3ဘီလီယံခွဲကိုလည်းအချိန်မီပေးနိုင်ခြင်းမရှိဘူးလို့ရုရှားလောင်စာစွန့်အင်ဝန်ကြီးဌာနကပြောကြားလိုက်ပြီးဇွန်လ10ရက်နေ့နောက်ပိုင်းဝယ်ယူတဲ့ဓာတ်ငွေတွေအတွက်ငွေသားကြိုပေးရမယ်လို့ဆိုပါတယ်အခုလိုဆုံးဖြတ်ချက်အသစ်ချမှတ်တာကကြာသပတေးနေ့နောက်ပိုင်းအထိဥရောပသမ္မဂအပေါ်ဘလို့အကျိုးသက်ရောက်မှုရှိမယ်ဆိုတော့ရှင်းရှင်းလင်းလင်းမသိနိုင်သေးပါဘူးဥရောပသမ္မဂနိုင်ငံတွေကလိုအပ်တဲ့ဓာတ်ငွေ30ရာခိုင်နှုန်းကိုရုရှားနိုင်ငံကဝယ်ယူနေတာဖြစ်ပြီးအဲ့ဒီထက်ကထက်ဝက်လောက်ဟာယူကရိန်းနိုင်ငံကဖြတ်သွားတာဖြစ်ပါတယ်တခြားဖြစ်ပေါ်မှုတစ်ခုမှာတော့ရုရှားသမ္မဂဗလာဒီမီပူတင်ကတောင်းဆိုထားတဲ့ရာကပဲယူကရိန်းနိုင်ငံအခြေပိုင်းဒိုနက်စ်နဲ့Luhansk ဒေသကယူကရိန်းနိုင်ငံကခွဲထွက်ပြီးရုရှားနဲ့ပေါင်းစည်းရဲမဲခွဲဆုံးဖြတ်မဲ့အစီအစဉ်ကိုမူလစီစဉ်ထားတဲ့အတိုင်းတနင်္ဂနွေနေ့မှာပြုလုပ်သွားမယ်လို့ရုရှားလိုလားတဲ့ခွဲထွက်ရေးအုပ်စုတွေကပြောပါတယ်လွတ်လပ်တဲ့ပြည်နယ်အဖြစ်ကြေညာတာကိုထောက်ခံသလားကန့်ကွက်သလားဆိုတာကိုမဲဆန္ဒရှင်တွေကမဲခွဲဆုံးဖြတ်ကြမှာဖြစ်တယ်လို့ဒိုနက်စ်ပြည်တော်စုခေါင်းဆောင်လို့သူကိုယ်သူရုခန့်ထားတဲ့ခွဲထွက်ရေးသမားဒက်နစ်ဘူရှီလင်းကပြောတာကိုကိုးကားပြီးတော့ရုရှားမီဒီယာတွေမှာဖော်ပြထားပါတယ်